ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်2020ပြည့်နှစ်အတွင်းကမ္ဘာတဝန်းအလုံးလက်မဲ့ဖြစ်ခဲ့ရသူစုစုပေါင်း255သန်းရှိတယ်လို့ကုလသမဂ္ဂကပြောပါရယ်2019ခုနှစ်နဲ့နှိုင်းယှဉ်ရင်ပြီးခဲ့တဲ့နှစ်အတွင်းဒီကမ္ဘာလုံးအလုံးလုံးချိန်ပေါင်းရဲ့ 8.8% ကတော့ဆုံးရှုံးခဲ့ကြောင်းအပြည့်အစုံအလုံးသမားအဖွဲ့ချုပ် ILO ကတင်းနယ်လာနေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါရယ်အလုံးလက်မဲ့ဖြစ်ခဲ့ရသူလူ255သန်းအရေအတွက်က2009ခုနှစ်ကကြုံတွေ့ခဲ့ရတဲ့ကမ္ဘာငွေကြေးအကျပ်တဲကြောင့်အလုဆုံးရှုံးရသူအရေအတွက်ထက်လေးစားနီးပါးရှိတယ်လို့လည်းဆိုပါရယ်ဒါကြောင့်1930ခုနှစ်ကတွေ့ကြုံခဲ့ရတဲ့ကမ္ဘာစီးပွားပြက္ခနောက်ပိုင်းအဆိုးရွားဆုံးအကျပ်တဲဖြစ်တယ်လို့လည်း ILO အကြီးအကဲ Guy Ryder ကဗီဒီယိုရုပ်သံကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောပါရယ်ဒီနေ့2021ခုနှစ်မှာတော့ကမ္ဘာလူသမားဈေးကွက်ပြန်လည်နှလန်းထူလာဖို့ကအချိန်ရွာဦးမှာဖြစ်တယ်လို့မညီမျှမှုတွေနဲ့မရေရာမှုတွေရှိနေဦးမှာဖြစ်တယ်လို့လည်း ILO ကပြောပါရယ်ခင်ဗျ